ရခိုင်ပြည်နယ်မြောက်ပိုင်းမောင်နှုံမြို့နယ်မှာနိုင်ငံသားစီစစ်ခံယူမဲ့သူရဲ့တပ်တည်ခံ NVC ကပ်ပြားထုတ်ပေးတာတွေကိုကွင်းဆင်းပြီးတော့ဆောင်ရွက်ပေးနေပြီးလာရောက်ထုတ်ယူသူနည်းပါးနေတာကြောင့်နိုင်ငံသားစီစစ်ရေးလုပ်ငန်းအပေါ်ပူးပေါင်းဆောင်ရွက်ကြဖို့လာဝကပြည်နယ်ဦးစီးမှုကတိုက်တွန်းနေပါတယ် VOA သတင်းတော့ကိုမိုးစောသတင်းပေးပို့ထားပါတယ်
ဟုတ်ကဲ့ကျန်းဖက်တိုက်ခိုက်တာတွေဖြစ်ပွားခဲ့တဲ့မောင်းတော်မြို့နယ်အတွင်းမှာပြီးခဲ့တဲ့အပတ်ကစတင်ပြီးနိုင်ငံသားစီစီရေးလုပ်ငန်းတွေကိုပြန်လည်ဆောင်ရွက်လာတာဖြစ်ပါတယ်။လောလောဆယ်မှာတော့မောင်းတော်မြို့နယ်ရွှေစားကျေးရွာအုပ်စုမှာကွင်းစင်းဆောင်ရွက်ပေးနေပြီးလာရောက်ထုတ်ယူသူ100လောက်သာရှိကြောင်းလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဦးစီးဌာနပြည်နယ်ဦးစီးမှုဦးအောင်မင်းကပြောပါတယ
်။ငဲပါတဲ့အားလုံးက100ကျော်ပဲရှိတယ်။ဟာကျွန်တော်စနေနေ့ကစပါတယ်မောင်းတော်ရွှေစားဟာအနောက်ရောအမြောက်ရောလေးရောထုတ်ပြီးရမယ်ဟာတော့ကျွန်တော်တို့300ပေါင်းဆိုရင်1000ရောလောက်ရှိတာပေါ့ခက်ခဲရတော့ကျွန်တော်လူမလာဘူးပေါ့ဗျာ
မြန်မာနိုင်ငံမှာနေထိုင်သူအားလုံးဟာလူမျိုးဘာသာမခွဲခြားပဲဥပဒေနဲ့အညီတသက်ကံကတ္တမျိုးမျိုးကန်ဆောင်ရမှာဖြစ်ကြောင်းနဲ့တတိကံကတခုခုရဖို့အတွက်1982ခုနှစ်ဥပဒေအရစီစစ်ဖို့လိုအပ်ကြောင်းပြောပါတယ်1982ဥပဒေအရစီစစ်ဖို့အတွက် MVC ခေါ်နိုင်ငံသားစီစစ်ခံရမဲ့သူရဲ့တတိကံကတ်ကိုထုတ်ယူဖို့လိုအပ်ကြောင်းလည်းလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဦးစီးဌာနပြည်내ဦးစီးမှုဦးအောင်မင်းကပြောပါတယ
်။အမေရိကန်ကနေပြီးတော့မှကျွန်တော်ကနိုင်ငံသားစီစစ်ကပ်ရာအတွက်ကိုကျွန်တော်နိုင်ငံသားအဖြစ်စီစစ်မှာပေါ့နိုင်ငံသားဖြစ်ခိုက်သူဟုတ်မဟုတ်နောက်နိုင်ငံသားပြည်ကွင်းရာသီသူဟုတ်မဟုတ်ဆိုတာကိုကျွန်တော်ကစီစစ်ပါမယ်။အဲ့လိုစီစစ်ပြီးတဲ့အခါမှာကျွန်တော်ကကပ်ရာသမီးမျိုးကျွန်တော်ကထုတ်ပြီးပါတော့အဲ့ကြပြသမီးမျိုးရပြီးရလို့ပါတော့ကျွန်တော်တို့ကဒါကောလာကွင်းအားဆိုအားလုံးဆင်ပြေစိုးစိုးမှုမှုသွားလာနိုင်မှာဖြစ်ပါတယ်။နောက်ဒီဘက်မှာရှိတဲ့ဒီလိုလူလူလာလာနဲ့ကျွန်တော်တို့ထုတ်ယူကန်ဆောင်မှုလိုပါတယ
်။နိုင်ငံသားစီစီရေးလုပ်ငန်းကိုအရှိန်ဟုန်မြင့်ပြီးဆက်လက်ဆောင်ရွက်သွားဖို့ပြင်ဆင်ထားကြောင်းလည်းပြောပါတယ်။မြေပုံမြို့နယ်မှာနေထိုင်တဲ့အစ္စလမ်ဘာသာဝင်တဦးကတော့ MVC ကတ်ထုတ်ယူသူနေပါတဲ့အပေါ်သူ့အမြင်ကိုအခုလိုပြောပါတယ်။
သူတို့ဒီမှာလူတွေရဲ့စိတ်ထဲမှာတော့လေဟိုပါပေါ့ဒီ MVC ကိုယူလိုက်ပြီဆိုရင်တော့ဒီဘယ်အဆောက်အထားမှမရှိတဲ့လူပေါ့အဲ့လိုတက်ရောက်သွားတဲ့ဆိုပြီးတော့ခင်နေတာလေအဓိကအချက်ကတော့အဲ့ဒါပဲ
စကိုင်းပြည်နယ်မြောက်ပိုင်းမှာနေထိုင်တဲ့အစ္စလမ်ဘာသာဝင်တွေကိုအရင်စစ်ဆိုးရလက်ထက်က white card ခေါ်ယာယီတပ်သေးကံလက်ပတ်တွေထုတ်ပေးခဲ့ပါတယ်။ဒီတပ်သေးကံကတ်တွေဟာ2015ခုနှစ်မေလအကုန်တက်တန်းကုန်ဆုံးချိန်မှာပြန်လည်အနှံသူ4သိန်းကျော်လောက်ရှိခဲ့ပေမဲ့ MVC ကတ်ထုတ်ယူသူဟာ9000လောက်သာရှိခဲ့ပါတယ်။ကိုဗီအာနံဦးဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ရဲ့အစီရင်ခံစာမှာတော့နိုင်ငံသားစီစီရေးလုပ်ငန်းကိုအကောင့်ထဲပေါ်လိုက်ရက်ဆိုင်လိုက်နဲ့တစ်ဆက်တစ်ဆက်ထဲလုတ်ကင်မှုမရှိတာနောက်အစိုးရကပြည်သူလူထုကိုအဆက်အသွယ်လုတ်တာလိုအပ်တဲ့သတင်းချက်လက်တွေပြည်သူလက်ကမ်းရရှိအောင်ဆောင်ရွက်တာနဲ့ညှိနှိုင်းဆွေးနွေးတာတွေမလုပ်ဆောင်တဲ့အတွက်ဒီလုပ်ငန်းစဉ်အပေါ်ယုံကြည်မှုယွံနေလာတာဖြစ်ကြောင်းသုံးသပ်ထားပါတယ်